ရောင်နဲ့မန္တလေးလိုမြို့ကြီးတွေကအများပြည်သူပိုင်နေရာတွေမှာရခိုင်မုံတီးရဲ့လူမျိုးရေးပဋိပက္ခလှုပ်ဆော်စာတွေတွေ့တာပါလေအခုလိုပြည်သူအချင်းချင်းကြားမှာပဋိပက္ခဖြစ်အောင်ဖန်တီးနေတဲ့အပေါ်ဘလို့သဘောထားအမြင်တွေရှိနေကြပါသလဲရန်ကုန်ကပေးဖို့ထားတဲ့တရင်ကိုနတ်နောင်ပြောပြပါပါ
မန္တလေးမြို့ပေါ်မှာရခိုင်မုံတီးရေလုံဆောင်စာရီကိုအများပြည်သူပိုင်းနေရာတွေမှာကတ်ထားတဲ့ပုံတွေအခုရက်ပိုင်းထဲအွန်လိုင်းဆံမျက်နှာပေါ်မှာပြန့်နှံ့နေပါတယ်။ရန်ကုန်မြို့မှာရှိတဲ့စားသောက်ဆန်တချို့မှာလည်းလူမျိုးရေးပဋိပက္ခလုံဆောင်စာရီကတ်လာတာတွေ့ရပါတယ်။ပြည်သူတွေကြားမှာသွေးခွဲဖို့လူမျိုးရေးဘာသာရေးမှိုင်းတိုက်မှုတွေကအရင်ကတည်းကရှိနေခဲ့ပြီးအခုအနည်းဦးဒေါ်လာရေးကာလမှာလည်းတာရီဆက်ရှိနေတယ်လို့စင်နဂျီလူမှုသဟဇာတာဖော်ဆောင်ရေးအဖွဲ့အမှုဆောင်ဒါရိုက်တာကိုသက်ဆွေရင်းကပြောပါတယ်။
အခုလေဒီရခိုင်ကိုအဲ့လိုပုံစံမျိုးပဲလုပ်တာပါပဲ။တော့ဒီလူတွေကိုရခိုင်ကိုမုန်းအောင်တော့ပြီးတဲ့ခါကျတော့တရင်မကြီးထွက်လွင့်နေဆိုတော့အချင်းချင်းကိုရန်တိုက်ဖို့လုပ်တဲ့ဟာမျိုးတွေလူတွေကြားထဲမှာအဲ့လိုဝါရပြန့်မှိုင်းကြတဲ့ဟာလုပ်တယ်။တော့ဒီထွက်ပွဲမှာထွက်တိုက်လို့မနိုင်ဘူးဆိုလို့ရှိရင်ပြည်သူတွေကိုဖိနှိပ်ကြတယ်ပြည်သူတွေကိုတပ်ဖြတ်ကြတယ်။ဒါတိုင်းသားဒေသတွေမှာလည်းအများကြီးဖြစ်ပြီးသွားပြီ။တော့တိုင်းသားဒေသတွေမှာဖိရှုံနဲ့ရှုံးပြီးဆိုတာနဲ့ဒီရွာတွေဝင်ပြီးမီးရှို့တယ်ဖျက်ဆီးတယ်ဆိုတဲ့ဟာမျိုးပဲ။ဒီလိုအမုန်းမျိုးတွေဖြစ်လာအောင်လို့ဟိုလူတွေကြားထဲမှာသူတို့ကဖိနှိပ်ရအောင်တွေးထုတ်ဖို့အတွက်လုပ်နေတဲ့ဟာတွေ။ဒါပေမဲ့ဒီမျိုးတော်လိုင်းကာလမှာတော့ကျွန်တော်တို့လည်လာမိတော့ကဒီဘာသာရေးလူမျိုးကြီးတွေးထုတ်လို့ဆိုမှုတွေကတော်တော်ကိုအလုပ်ဖြစ်တဲ့အနေအထားမှာမြင်ရတယ်။ဒီကျွန်တော်တို့ပြည်သူတွေကြားထဲမှာလည်းဒါတွေကဒီဗမာဖစ်တက်ဖက်ဖစ်ဖစ်တက်ကနေပြီးတော့ဆုံးပါတာဒီလူတွေကြားထဲမှာမှိုက်ကြိုက်တာဖူတာကိုလည်းရှင်းရှင်းမြင်ပြီးသားပြီးတော့ဒီဖက်ဖစ်ဒီဖက်ရှုံးနေတဲ့ဟာပေါ်မှာလည်းလူတွေကဝမ်းသာနေကြပြီးသားအဲ့တော့သူတို့ဘလို့ပဲဒီအမုန်းတရားတွေလို့လို့အဲဒီပြည်သူအများစုကတော့ပါဘူးမရှိ
အများပြည်သူကြားပြန့်နှံ့နေတဲ့စာရီမှာမြို့နယ်လူထုကိုကိုးစားပြုဖော်ပြထားပေမဲ့ဒေသခံတွေကိုယ်တိုင်ကဒီလိုစာရီကိုဘသူဘဝလိုက်လံကတ်ထားတယ်ဆိုတာမသိကြပါဘူးအခုလိုရခိုင်မုံတီးရဲ့လုံဆောင်စာရီကိုကတ်ထားတယ်ဆိုပေမဲ့ပြည်သူအချင်းချင်းကြားမှာတော့ဆက်ဆံရေးပုံမှန်ဖျက်ဆီးနေတယ်လို့ရန်ကုန်မြို့မှာနေထိုင်တဲ့ရခိုင်အမျိုးသားတူကပြောပါတယ
်ဒါတော့ဟိုပြည်ရဲ့ဘဝလေးဒီညီမနိုင်မရှိအဲ့ဒါကလည်းဒီအဲဒီကိုရှင်းရှင်းပြပြပြောချတာရှိတယ်ဆိုတော့အာဒီကစတဲ့ကောင်လေဒီလိုဟာလေဒီလိုပုံပေါ်တဲ့ဟာမျိုးပေါ့လေဒါမျိုးကိုပြီးတိကျမိတယ်ပေါ့ပြီးသူရှင်းကြမှာတော့အဖေမောင်ကပဲဝီဘူးတော့ကျွန်တော်တို့လည်းဒီမှာဒီတစ်ခွက်ချက်မှာနေတဲ့ချိန်မှာလည်းအေးစီးပါပဲဟိုမှာဒီတို့ရဲ့ဟန်ဒီကျော်အခုကာလမှာဟိုလူတွေကဒီဖိနိတ်ခံနေရတဲ့ကာလပေါ့လေဒီရှင်းရတဲ့တဲ့နေတဲ့ကာလမှာတော့ဟိုရှင်းရှင်းကြမ်းကြမ်းစုမှုပြည်တော်ကိုထားပါအောင်ဒီနေ့ဒီရောက်တော့နေကဘယ်တော့ဦးပြေလောင်းနိုင်ကျူလာနေကြတဲ့ချိန်ပေါ့အဲ့တော့ဒီလိုလူကြမှာမုန်းပြရီကိုဆက်ပြီးတော့ဒီရန်တိုက်ပြည်ရဲ့ဆိုတဲ့ပုံမျိုးပြောလို့ဆိုရှင်ဒီဘူးလာလာလို့ဒီလိုမျိုးတော့ဘာကြီးခိုင်လို့ရတော့တော်တော်များများလာတယ်ပေါ့လေဒီလိုမျိုးခိုင်စုပ်ပွဲသာလာမှာမျိုးဒီကိုဆက်ချောင်းလာရတဲ့ဒီကြည့်ရတော့အဲ့လောင်းလေးဖြစ်ပါလိမ့်မယ
်ရှစ်ခိုင်ပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေကြောင့်တချို့ဒေသခံတွေရန်ကုန်မြို့ကိုအခုရက်ပိုင်းနဲ့ပြောင်းရွှေ့နေထိုင်တာတွေရှိလာနေတာပါလူမျိုးရေမုံတင်မှုဝါဒဖြန့်နေတဲ့အပေါ်ပြည်သူတွေသတိရှိကြဖို့ကိုလည်းကိုသက်ဆွေဝင်ကတိုက်တွန်းထားပါတယ်
အများစုသောပြည်သူကိုတော့ကျွန်တော်ဖိတ်မပူဘူးသို့သောလူနည်းစုဖြစ်ကြတဲ့ဒီအဆုံးရောက်တွေတော့ဖိတ်တဲ့လက်ကင်ထုတ်တွေဒီကောင်တွေကနေပြီးတော့ဒီပြည်သူတွေကြားထဲမှာလုံမဲ့ပွင့်မဲ့အဲပြဿနာတွေကိုတော့ကျွန်တော်တို့တတိကြီးကြီးထားပြီးတော့တိုက်တွေ့နိုင်ဖို့လိုလိမ့်မယ်ပြည်သူအနေနဲ့လည်းဒီလိုဟာမျိုးတွေမှာဟိုမယုံကြဘဲနဲ့ဒီတတိကြီးကြီးနဲ့တွားဖို့လိုလိမ့်မယ်ပြီးတော့ကျွန်တော်တို့ရဲ့ဒီအနာဂတ်ညွှန်မှန်းထားတဲ့ပြည်တော်စုဆိုတာတော့လူမျိုးတို့အားလုံးတန်းတူညီတူသွားရမယ်။ဘာသာတရားတွေအားလုံးတစ်ခုနဲ့တစ်ခုနဲ့ခွဲခြားဆက်ဆံမှုမရှိဘဲနဲ့စုစည်းအလုံးရှိရမယ်။လူမျိုးတွေကြားထဲမှာလည်းကျွန်တော်တို့ဒီခွဲခြားဆက်ဆံမှုတွေကျင်းရမယ်။ပြီးတော့တန်းတူညီတူရှိတဲ့အကိုပဲပြဌာန်းမှုရှိတဲ့ဖက်ဒရယ်နိုင်ငံတစ်ခုထူထောင်မှုအတွက်ရှိရတဲ့ကြောင်းမို့လို့ဒီဒီဟာကိုလည်းကျွန်တော်တို့ပြည်သူတွေကြားထဲမှာနားလည်လက်ခံပြီးတော့ရှိရမယ်
။ဖြစ်ခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာအေးရခိုင်တပ်တော်ကပြစ်ခတ်တိုက်ခိုက်လိုက်တဲ့စစ်ကောင်စီတင်မောလှမြုပ်သွားပြီးတော့အဲ့ဒီအထဲမှာကလေးငယ်တွေအပါအဝင်စစ်တပ်မိသားစုဝင်တွေရာနဲ့ချီပဝန်နေဆိုတဲ့သတင်းတွေထွက်ပေါ်ခဲ့တာပါ။အဲ့ဒီနောက်ဆက်တွဲရန်ကုန်နဲ့မန္တလေးမြို့မှာရခိုင်မုံတီးရဲ့လူမျိုးရေးပဋိပက္ခလုံဆောင်စာရီကိုလိုက်လံကတ်ထားတာတွေ့ရပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမင်းပြားမြောက်ဦးကြောက်တော်တောင်မျိုးလက်ဝဲနဲ့ပောက်တော်မြို့ကိုအေးအေးတို့သိမ်းပိုက်ထိန်းချုပ်ထားနိုင်ပြီးတချို့နေရာတွေမှာလည်းတိုက်ပွဲအခြေအနေကြောင့်နေမြေမတည်ငြိမ်တဲ့အတွက်ဒေသခံတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်။